စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပောင်းတောင်ကျင်းဒီစီမံကိန်းအနီးကမိုးကြိုးပြင်မြောက်ကျေးရွာနဲ့ဆယ်တဲ့ကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးရွာတွေကိုမီးရှို့တာကျေးရွာသားတချို့ကိုတတ်ဖြတ်တာအပြင်လူငယ်တွေပါဝင်တဲ့အမျိုးသား40လောက်ဖမ်းဆီးခဲ့ပါတယ်ဘုတ်တဘူးနဲ့မနဲ့ကလေးကနေဖမ်းဆီးထားတဲ့ရွာသားတွေကိုပြန်မလွတ်ပေးတာကြောင့်ညပိုင်းမှာတော့နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးလက်ပောင်းဒေသခံတဦးကအခုလိုပြောပြပါတယ်
။ဟုတ်ခုနကြီးစော်လောက်မှာတော့ဒေသပွဲဖြစ်ကြတယ်။အဲနိုင်ဝက်လောက်တော့ဖြစ်တယ်ပေါ့။ပထမဆုံးဝပောင်းဖက်ချမ်းကနေမှလက်မကြီးတွေနဲ့ပြစ်တော့ဒီကျွန်တော်တို့ကိုရွာနာကအဲဒီကန်ချင်းဆိုတာရှိတယ်သူလေခွင်းလို့ပေါ့။အဲကန်ချင်းကိုလက်မကြီးကြိုက်ကွဲအောင်ရှိတယ်အဲ့ဒီမှာအလုံးရာဒီရာသားတွေကဖတ်ပြီးကြတာပေါ့ဗျာအဲ့အတိုက်ပွဲနေတာတော့အဲ့လိုဖြစ်ပြီးတော့နိုင်ဝက်လောက်ကြအောင်တော့အပြန်လန်ဒီဘက်ကဒီဘက်ကကာကွယ်ရေးတပ်တွေနဲ့ပြစ်ကြရဲနိုင်ဝက်လောက်ရောက်ကြတယ်ဗျာတိုက်ပွဲဖြစ်တာကတော့အဲ့ကဝေးပြစ်တွေနဲ့ပြစ်ကြရဲတဘောပဲဗျာအဲ့ဒီလိုနှစ်ဖက်ရင်ဆိုင်ပြီးတော့အနိကပြစ်တဲ့တိုက်ပွဲမျိုးမဟုတ်ဘူးစစ်တပ်ဘက်ကလည်းဝမ်ပေါင်ကုမ္ပဏီထဲကနေလမ်းပြီးတော့ဒီတုံစွာဘက်ကိုလမ်းပြစ်တယ်အဲ့ဒီဘက်ကဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းသူတို့အဲတဏီယာကနေပေါ့နော်ဒီဝမ်ပေါင်ဆိုင်တဲ့ဤတဲ့သူတို့ပြစ်လို့ရမယ့်နေရာလောက်ကနေရမ်းပြောအဲဝမ်ပေါင်ဆိုင်ဘက်ကိုလမ်းပြစ်ကြတာပေါ့
ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်မနေ့ပိုင်းကဖမ်းဆီးထားတဲ့ဆယ်တဲ့ကျွာသားတွေကိုတော့ပြန်လွတ်ပေးလိုက်တယ်လို့လည်းဆိုပါတယ
်ဆယ်တဲ့ကျွာကရွာသားတွေလူ40ဝန်းကျင်လောက်ကိုမြို့သားကြီးကြီးကျယ်ကိုလူ40ဝန်းကျင်လောက်ဖမ်းတယ်ပထမကစဖမ်းတာမြို့သမီးတွေပါပါတယ်နောက်ပိုင်းမှာမြို့သမီးတွေအကုန်လုံးကိုရွာထဲပြန်လွတ်ပြီးတော့မြို့သားတွေကလည်းသူတို့ဟိုဒီဘာကံဖြစ်ဖန်းရတယ်အမျိုးသားအင်အား40ဝန်းကျင်လောက်ဖန်းခံထားရတယ်ဒါပေမဲ့အခုညနေ9နာရီအခုညပိုင်း9နာရီကျော်လောက်မှာ9နာရီ15လောက်မှာတော့ပြန်ပြီးတော့သူတို့ဒီအမျိုးသားတွေကိုလည်းပြန်လွတ်ပေးလိုက်ပါတယ်ဒါကျွန်တော်တို့ယူဆချက်ကတော့အဲဒီတရုတ်ကုမ္ပဏီဆက်တာတခုခုပေါ့နော်သူတို့ဒီအားတစုံတရာဖေးထားတာမျိုးရွာမီးရှို့တာတွေနဲ့ပတ်သက်လို့လူကတ်တာတွေနဲ့ပတ်သက်လို့အဲတရုတ်ဘက်ကနေမှမလုပ်ပါနဲ့လို့ဒီစုံပြအများပြေးလာတော့မသိဘူးဗျာဒီနေ့မှမနေ့ကမိုးကြိုးပြင်းမြောက်ရွာကိုဆက်ဆံတယ်လို့မျိုးဒီဆယ်တဲကိုမလုတ်သွားတော့ထူစားတွေ့ရတယ်ဗျအဲနောက်တစ်ချက်ကဝမ်ပေါင်ဆက်ကိုဒီဒေသခံတွေဆက်ကပြစ်ခတ်လို့ပြန်လွတ်တယ်မလွတ်ဘူးဆိုတော့အဲ့အပိုင်းကတော့ကျွန်တော်တို့ယူဆလို့မရပါဘူးဒေသဘလို့ကြောင့်လွတ်ပြန်လွတ်ပေးတယ်ဆိုတော့ယူဆလို့မရဘူး
လက်ပောင်းတောင်ဘက်မှာနှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီဆယ်တဲ့ကျေးရွာဟာလက်ပောင်းတောင်ကျင်းနီစီမံကိန်းကြောင့်တိစိခံလိုက်ရတဲ့ကျေးရွာထဲမှာပါဝင်နေပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်လက်နေထိုင်နေတာပါ။ဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်။လက်ပောင်းတောင်ကျင်းနီစီမံကိန်းကိုစစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝမ်ပေါင်ကုမ္ပဏီတို့ကဖက်ဆက်လုပ်ကင်နေတာဖြစ်ပါတယ်ရှင်။